နွေမာလာအမေရိကန်သမ္မတရွေးကောက်ပွဲမှာမပြိုင်တော့ဘူးအတွက်သမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပြီးတဲ့နောက်မှာပဲသမ္မတလောင်းဖြစ်ဒုသမ္မတကမလာဟဲရစ်ကိုဒီမိုကရက်လွှတ်တော်ကိုယ်စားလှယ်တွေပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့လူရှင်တွေကထောက်ခံမှုတွေတိုးလာနေပါတယ်သမ္မတဘိုင်ဒန်ကတော့ရွေးကောက်ပွဲမှာနောက်တစ်ကြိမ်မပြိုင်တော့ဘူးမနေ့ကရုတ်တရက်ကြေညာခဲ့ပြီး ပြိုင်မဲ့ဖြစ်တဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မှုအတွက်ဒုသမ္မတဟဲရစ်ကိုထောက်ခံကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်မှာလူဦးရေအများဆုံးပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ရဲ့အထက်လွှတ်တော်အမတ်တအုပ်လည်းဖြစ်ခဲ့တဲ့အသက် 59နှစ်ရှင်တဲ့အခါမှာသမ္မတဘိုင်ဒန်ထက်ဒုသမ္မတဟဲရစ်ကိုအနည်းငယ်ပိုထောက်ခံတာကိုတွေ့ရပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပ်ပေါင်း100ကျော်သာကျန်တော့တဲ့ဒီချိန်မှာဒီမိုကရက်တစ်ပါတီကိုပေါင်းစီပြီးပြိုင်ဘက်သမ္မတဟောင်းထရမ့်ကိုအနိုင်ယူဖို့စွမ်းအားရှိသလောက်လှုံ့ဆော်သွားမယ်လို့ဒုသမ္မတဟဲရစ်ကကြေညာချက်မှာပြောထားပါသေးတယ်။သမ္မတဘိုင်ဒန်နေရာမှာအစားထိုးမဲ့သူဖြစ်ဒုသမ ွဲအမျိုးသမီးသမရာလောင်းအဖြစ်မှတ်တမ်းဝင်သွားမှာဖြစ်ပါရဲ့ရှင်။